တော်ရှင်များခင်ဗျာလူနှစ်ယောက်ကြားကအကျင့်ပြက်ချစားအဂတိတရားကြောင့်တခြားလူတွေကြားနဲ့ချီပြီးတော့သေဆုံးဒဏ်ရာရခဲ့ကြပြီးဒေါ်လာသန်းနဲ့ချီပစ္စည်းဆုံးရှုံးခဲ့ရတယ်ဆိုတာဖြစ်နိုင်ပါမလားဟုတ်ကဲ့ဖြစ်နိုင်ပါတယ်အမှန်တကယ်လည်းဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့ညကတရုတ်ပြည်အရှေ့မြောက်ပိုင်းမှာရှိတဲ့ကမ္ဘာ့ဒသမမြောက်အကြီးဆုံးတီယန်ချင်းစိတ်ကန်းကကုန်ပစ္စည်းသုံးလုံးယုံတစ်ခုမှာအင်မတန်မှပြင်းထန်လှတဲ့ပေါက်ကွဲမှုကြီးတွေဇက်တိုက်ဖြစ်ပွားခဲ့ရမှာလူပေါင်း200နီးပါးသေဆုံး900နီးပါးထိခိုက်ဒဏ်ရာရခဲ့ကြပြီးနေအိမ်18,000ကျော်ပျက်စီးခဲ့ရလူပေါင်း6,000ကျော်ကိုနေရာပြောင်းရွှေ့ပေးခဲ့ရပါတယ်ဖြစ်ပုံကတော့လူနေရပ်ကွက်နဲ့ဂိုက်950အကွာမှာသာရှိနေတဲ့အဲ့ဒီဒေသုံးလုံးမှာအလွန်အင်မတန်အန္တရာယ်ကြီးလာတဲ့ဓာတုပစ္စည်းတွေစုစုပေါင်းတန်ချိန် 2,000 လောက်ဒေသုံးထားခဲ့ရကပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါဥပဒေစီမင်းအရအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေကိုလူနေရပ်ကွက်နဲ့အနည်းဆုံးဂိုက် 1,100 အကွာမှာထားရှိရမှာဖြစ်ပါတယ်ဒါအပြင်အဲ့ဒီဓာတုပစ္စည်းတွေတရားဝင်ထားရှိခွင့်လိုင်စင်ရရှိတာကလည်းနှစ်လသာရှိသေးပေမဲ့အမှန်တကယ်သူလုံထားတာက10လကျော်ကြာပြီလို့သိရပါတယ်။ဒါဖြင့်ဘာကြောင့်10လကျော်တရားမဝင်သူလုံထားနိုင်ရတာလဲဆိုတာရဲ့အဖြေကတော့အဲ့ဒီသူလုံရှင်ရဲ့ပတ်ရှင်နှစ်ယောက်မှာတယောက်ကရဲချုပ်တယောက်ရဲ့သားဖြစ်ပြီးနောက်တယောက်ကအမျိုးသားဓာတုဗေဒကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။အဲ့ဒါကြောင့်လူနေချက်ကွက်နဲ့နှိကပ်နေပေမဲ့အာဏာပိုင်တွေကိုချဉ်းကပ်ပြီးခွင့်ပြုချက်ရရှိခဲ့ကြတာဖြစ်ပါတယ်။အချင်းပြတ်ခြားစားတာနဲ့အဂတိတရားဟာပေးတဲ့သူနဲ့ယူတဲ့သူဆိုတဲ့အ ਨੇ ဆုံးလူနှစ်ယောက်ကြားမှာဖြစ်တဲ့ကိစ္စလို့ဆိုနိုင်ပေမဲ့ပေါ်ပေါက်လာတဲ့စူးကျူတွေကတော့နိုင်ငံနဲ့ပြည်သူအပေါ်ဘလောက်ထိတက်ရောက်သွားနိုင်တယ်ဆိုတာကိုအဲ့ဒီဖြစ်ရက်ကကမ္ဘာတစ်ဝှမ်းကိုပြသလိုက်တာပါပဲ။သောတော်ရှင်များခင်ဗျာနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလုပ်ငန်းစဉ်တွေချမှတ်အကောင့်ထည့်ပေါ်တဲ့အခါမှာအထူးသဖြင့်ဗဟုထိန်းချုပ်မှုအတန်းအသင့်ရှိနေစေဖြစ်တဲ့ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုမှာအခက်ရလက်စားမှုပြဿနာကိုအလေးပေးထည့်သွင်းစဉ်းစားဖို့လိုအပ်နိုင်မယ်လို့နိုင်ငံရေးဘောကဘေးတာပညာရှင်တွေကသတိပေးကြပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီလိုနိုင်ငံတွေမှာပွင့်လင်းမြင်သာမှုနဲ့တော်ဝင်ခံမှုတွေချုပ်တဲ့နေပြီးမူဝါဒတွေကရှင်းအောင်မကြီးဥပဒေပြူကြီးနဲ့တရားစီရင်ရေးလိုအဖွဲ့အစည်းတွေကလည်းအားနဲ့နေတတ်လို့ဖြစ်ပါတယ်။အဲ့ဒီလိုအားနဲ့ချက်တွေကြောင့်အခွင့်အရေးအကျိုးအမြတ်ရှာတဲ့ကိစ္စတွေပေါ်ပေါက်လာပြီးနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေမှာဆိုးကျိုးတွေတက်ရောက်လာစေနိုင်လို့ပဲဖြစ်ပါတယ်။လေ့လာချက်တရအရကတော့ဖွံ့ဖြိုးတဲ့နိုင်ငံပေါင်း60ကအစိမ့်မြင့်အရာရှိ150ကိုသဘောထားစစ်တမ်းကောက်ယူခဲ့ရမှာဖွံ့ဖြိုးရေးအတွက်အဆိုပါဆုံးအတားအဆီးဟာအခက်ရလက်စားမှုလို့အဖြေပေးကြပါတယ်။မြန်မာနိုင်ငံကိုကြည့်လိုက်မယ်ဆိုရင်တော့ကမ္ဘာနိုင်ငံတွေရဲ့ပွင့်လင်းမြင်သာမှုနဲ့အကျဉ်းပြခြားစားမှုအခြေအနေတွေကိုနှစ်စဉ်လေ့လာပြီးအဆင့်သတ်မှတ်ထုတ်ပြန်နေတဲ့ TI ခေါ်နိုင်ငံတကာပွင့်လင်းမြင်သာမှုအဖွဲ့ရဲ့2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့စာရင်းမှာနိုင်ငံပေါင်း186နိုင်ငံအနေနဲ့မြန်မာကအဆင့်138ကိုရောက်ရှိလာခဲ့ပါတယ်။ပြီးခဲ့တဲ့ဆယ်နှစ်အတွင်း TI ကထုတ်ပြန်တဲ့စာရင်းတွေရဲ့အောက်ခြေနီးပါးမှာရှိခဲ့ရာကအတော်တန်မြင့်တက်လာခဲ့တာပဲဖြစ်ပါတယ်။အဲ့ဒီလိုမြင့်တက်လာခဲ့တာနဲ့ပတ်သက်ပြီးစီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအကြံတုတွေသည်တင်ဘောအက်ဒီတာဟောင်းဦးတမုံတန်းကတရားရဲ့အဆင့်သတ်မှတ်မှုနဲ့ပတ်သက်ပြီးအခုလိုယူဆပါတယ
် Transparency International အတိုင်းရယ်ပါလီမန်ကိုကြည့်မယ်အစိုးရကိုကြည့်မယ်တရားရေးဌာနတို့ရဲတို့ကိုကြည့်မယ်စင်စစ်ချုပ်ရုံးကိုကြည့်မယ်ပြည်သူဝန်သားစနစ်ကိုကြည့်မယ်ပြီးရင်စောင့်ကြည့်နေတဲ့အဖွဲ့ရှိမရှိလို့ဘာလို့လဲသူတို့ကြည့်တယ်နောက်ပြီးတော့ဒူဒူမကျင်တဲ့ချက်တွေကိုတိုင်ကြားနိုင်တဲ့နီလန်းတွေရှိလားမရှိလားအရာဖက်အဖွဲ့စည်းတွေကိုလည်းကြည့်မယ်လှုပ်ရှားမှုတွေကိုကြည့်မယ်ကြည့်လိုက်တဲ့ခါကျတော့ဖွင့်လိုက်ပြီဆိုတာနဲ့နေရာအသီးသီးမှာကလှုပ်ရှားလာတယ်ပေါ့နော်အဲဒါကိုကသူကအဆင့်တက်ဖို့အတွက်ပုံပြီးဖြစ်သွားတယ်လို့ကျွန်တော်ထင်တယ်အကျင့်ပြချာစားမှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုနေကြတာတည်းအရောလူလူထဲမှာရှိတယ်ဒါပေမဲ့အရက်ဖက်အဖွဲ့အစည်းတွေကနေတသမတ်မှာပေါ့နော်အကျင့်ပြချာစားမှုတိုက်ဖြတ်ရေးအတွက်ဆိုဥတီပြီးလှုပ်ရှားတဲ့ NGO အဖွဲ့ဆိုတာမျိုးကတော့မြန်မာနိုင်ငံမှာကျွန်တော်တို့သိပ်မကြားဘူးသေးဘူးဒါပေမဲ့အစိုးရအနေနဲ့ဆိုလို့ရှိရင်တော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုလုပ်မယ်ဆိုလို့ရှိရင်เนาะအကျင့်ပြချာစားတာလဲမှာဒါတော်တော်ရေးကြီးတယ်အထူးသဖြင့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုဝင်ရောက်ဖို့ဆိုလို့ရှိရင်ဒါတော်တော်ကြီးကိုအရေးကြီးတယ်ပေါ့နော
်ဒေါက်တာစုကြည်ကလည်းသူ့ရဲ့အစိုးရဟာတန်ရှင်းတဲ့အစိုးရဖြစ်ရမယ်လို့အမခန်ပြောဆိုခဲ့ပါတယ
်အချက်ကလပ်ပင်းလိုက်ယူမလုံးလို့ရှိရင်အောက်ကလည်းလှုပ်တာအင်မတန်ခက်ပါပါတယ်ဒါကြောင့်အဂတိလိုက်စားမှုနေချင်းညာချင်းကျမတို့ပျောက်သွားအောင်လို့လုံးလုံးမရဘူးအစအဖြစ်နဲ့တော့တန်ရှင်းတဲ့အစိုးရတခုတော့ထူထောင်ပေးပါမယ်လို့ကျမအနေနဲ့အမခန်ပါတယ်
တော်တော်ရှင်းပါခင်ဗျာမြန်မာနိုင်ငံမှာလဘေးလယူတာစီရေးရည်ရွယ်ချက်နဲ့ဥပဒေ3ခုရှိခဲ့ပါတယ်။ပြည်ထောင်စုအစိုးရလက်ထက်1862ခုနှစ်မှာရာဇဝတ်ကြီးပုံမှန်161အဖြစ်ပြဋ္ဌာန်းခဲ့ပြီးတော့နိုင်ငံဝန်ထမ်းတွေလက်စားမယ်ဆိုရင်ထောင်ဒဏ်3နှစ်အပြစ်ပေးရမယ်လို့သတ်မှတ်ခဲ့ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့1948ခုနှစ်နိုင်ငံတော်သစ်ပြန်လည်တည်ဆောက်တဲ့အခါမှာလဘေးလယူမှုကိုထိထိရောက်ရောက်အရေးယူနိုင်အောင်ဆိုပြီးတော့အစိုးရသစ်လက်ထက်မှာအခက်ရလိုက်စားမှုတားမြစ်ရေးဥပဒေပုံမှန်41-42အဖြစ်ပြဋ္ဌာန်းခဲ့ပြီးတော့ကျူးလွန်တဲ့သူကို1,900အဖြစ်တိုးမြှင့်တတ်မှတ်ခဲ့ပါတယ်။အဲ့ဒီနောက်သမ္မတဦးသိန်းစိန်လက်ထက်2013ခုနှစ်မှာ နိုင်ငံရေးကြတွေကနေပြီးတော့အကျင့်ပြချစားမယ်ဆိုရင်ထောင်နဲ့15နှစ်လုပ်ပိုင်ခွင့်ရှိတဲ့သူဆိုရင်ထောင်နဲ့10နှစ်လုပ်ပိုင်ခွင့်မရှိဘဲလက်စားသူဆိုရင်ထောင်နဲ့9နှစ်အဖြစ်ပြစ်ဒဏ်တွေပုံမူပြီးတော့တိုးမြင့်တက်မှတ်ခဲ့ပါတယ်မကြခင်ကမတမာသူတွေရဲ့လုပ်ကြံတပ်ဖြတ်ခံခဲ့ရတဲ့စီနေကြီးဦးကိုနေကတော့2013ဥပဒေကအကောင်ဆုံးဖြစ်တယ်လို့ပြောကြခဲ့ဘူးပါတယ်
အရေးအကြီးဆုံးကျွန်တော်ထောက်ပြချင်တာတစ်ခုရှိတာကဒီအခု2013အခိလိုက်စာမှုတိုက်ဖြတ်ရေးဥပဒေဟာတော်တော်လေးကောင်းတဲ့ဥပဒေကျွန်တော်တို့ရဲ့အမြင်မှာရှိခဲ့တဲ့ဥပဒေထဲမှာသူကအကောင်းဆုံးမှာသူ့ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်အပိုင်းမှာအားလုံးကိုသူကငုံမိအောင်ဘယ်လိုပုံစံနဲ့မှလက်စားလို့မရအောင်သူကပြဋ္ဌာန်းထားတယ်။နောက်ပြစ်ဒဏ်ကလည်း15နှစ်10နှစ်9နှစ်ဆိုတော့ပြစ်ဒဏ်လည်းတော်တော်လေးကြီးတယ်။ပိုကောင်းတဲ့အချက်ကတိုင်သူရှိမှအရေးယူဖို့မဟုတ်ဘူး။အရင်တုန်းကဆိုစာသုံးလုံးကနေပေါ်တော်ရပါလိဖြူပြီးတော့လက်ပူးလက်ကျက်ဖမ်းရတယ်မိမှတရားရုံးတင်လာ။အခုကအဲ့ဒီလိုမဟုတ်ဘူးလူတစ်ယောက်ဟာသူ့မှာရှိတဲ့ရှိတိုက်တဲ့အဆောင်ရောင်နဲ့တိတ်ပြီးတော့များပြားနေတယ်တထေးလိုနေနေတယ်ဆိုရင်စုံစမ်းစစ်ဆေးလို့ရသွားပြီဖြည့်ရှင်းဖို့တာဝန်ရသူ့တာဝန်မဖြည့်ရှင်းနိုင်ရင်အဲ့ဒါလက်စားလို့ဒီပက်ဆန်နေဒီငွေတွေဒီပစ္စည်းတွေရတယ်လို့တတ်မှတ်ပြီးတော့အရေးယူနိုင်တဲ့ပစ္စည်းသိမ်းနိုင်တယ်ဆိုတော့အဓိကကတော့ဒီရှိနေတဲ့ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေကိုထိထိရောက်ရောက်အကောင့်ထဲပေါ်နိုင်တဲ့ရန်ရာတစ်ခုကိုအလင်းအမြန်ဖော်ဆောင်ပြီးလက်တွေ့လုပ်ရင်တော့ကျွန်တော်ထင်တယ်အကျိုးသက်ရောက်မှုရှိလာပါလိမ့
်ပို့တော်ရှင်ပါခင်ဗျာအခုကဘာမှာအချင်းပြချစားမှုအနည်းဆုံးနိုင်ငံတွေထဲကတနိုင်ငံဖြစ်နေတဲ့စင်ကာပူနိုင်ငံဟာနိုင်ငံသစ်တီထောင်စ1945ခုနှစ်တွေတုန်းကအချင်းပြချစားမှုအမြင့်မားဆုံးတနိုင်ငံဖြစ်ခဲ့ပါတယ်။လီကွမ်ယူဝန်ကြီးချုပ်ဖြစ်လာတဲ့အချိန်မှာစင်ကာပူရဲ့ရှေ့ကြီးအနာဂတ်အတွက်အချင်းပြချစားမှုကိုကင်တွေဖြည့်ရှင်းမှဖြစ်တော်မယ်လို့သဘောပေါက်ခဲ့ပါတယ်။လန်ဒန်မှာကျင်းပခဲ့တဲ့ချစားမှုတိုက်ဖြတ်ရေးညီလာခံကိုစင်ကာပူဝန်ကြီးချုပ်ကတဝန်လွှာပြဖို့ကြရမှာစင်ကာပူနိုင်ငံရဲ့ချစားမှုတိုက်ဖြတ်ရေးဘာကြောင့်အောင်မြင်ခဲ့ရတယ်ဆိုတာကိုအချက်လေးချက်နဲ့ဖော်ပြခဲ့ပါတယ်။စင်ကာပူနိုင်ငံလွတ်လပ်ရေးကြတဲ့အချိန်မှာအင်္ဂလိပ်အစိုးရကတန်ရှင်းတဲ့မြို့ပြအုပ်ချုပ်ရေးစနစ်တစ်ခုကိုချန်ထားနိုင်ခဲ့တာ။ဥဆုံးပထမတက်လာတဲ့အစိုးရဟာနိုင်ငံဝန်ထမ်းတွေခြားစားတဲ့ကိစ္စကိုတိုက်ဖြစ်ရမယ်လို့တန်ိဋ္ဌာချခဲ့တာ။အုပ်ချုပ်ခဲ့တဲ့အစိုးရဆက်ဆက်ကလည်းအကျင့်ပြခြားစားတာကိုလက်မခံတိုက်ဖြစ်ပြရမယ်လို့နိုင်ငံရေးအရာပိုင်ဖြတ်ချက်ထားရှိခဲ့ကြတာ။နိုင်ငံဝန်ထမ်းတွေနဲ့ပြည်သူတွေပါမိမိတို့ရဲ့ဆန္ဒပြဝရေးအတွက်လက်ပေးလက်ယူလုပ်ဆရာမလိုဘူးဆိုတဲ့ခံယူချက်ထားရှိခဲ့တာတွေကြောင့်ဖြစ်တယ်လို့တဝင်းလွန်မှာဖော်ပြခဲ့ပါတယ်ပြီးတော့စင်ကာပူမှာ PCA လို့ခေါ်တဲ့ဥပဒေရှိပါတယ်လူတယောက်ကျွဲဝချမ်းသာလာလို့တာဝန်ရှိတဲ့သူကမင်းမြန်လာတယ်ဆိုရင်အဲ့ဒီဝင်ငွေကိုဘယ်လိုပဲပုံချရှိတယ်ဆိုတဲ့အချက်ကိုရှင်းလင်းပြောဆိုဖို့တာဝန်ရှိပါတယ်အဲ့ဒါလို့ရှင်းလင်းပြီးတော့မပြောဆိုနိုင်ဘူးဆိုရင်တော့သူဟာမတမာတဲ့နီးနယ်ရရှိတယ်လို့ဝန်ခံတာဖြစ်ပြီးအပြစ်ပေးဖို့သာရှိပါတယ်ဒါအပြင်စင်ကာပူမှာမတမာမှုတွေကိုစောင့်ကြည့်နေတဲ့ CBIB လို့ခေါ်တဲ့အကျဉ်းပြချစားမှုစုံစမ်းစစ်ဆေးရေးအဖွဲ့ကလည်းတိုင်းသူပြည်သားအလုံးအပေါ်မှာစစ်ဆေးအရေးယူပိုင်ခွင့်ရှိပါတယ်အဲ့ဒီဖွဲ့ကဝန်ကြီးချုပ်ကိုဓာတ်ရိုက်အစီအစဉ်ခံရတာပါအဖွဲ့အနေနဲ့တိုင်ကြားစာရရင်ပဲဖြစ်ဖြစ်အဖွဲ့ကိုယ်တိုင်ကမသိငါရင်ပဲဖြစ်ဖြစ်အဖြစ်မှပေါ်တဲ့အထိစုံစမ်းထောက်ထားနေရှိပါတယ်စင်ကာပူမှာအကျဉ်းပြချစားမှုတွေကိုအဲ့ဒီ CBIB အဖွဲ့ကစုံစမ်းထုတ်ပေါ်တယ်ဆိုရင်အဲ့ဒီအဖွဲ့ကဘယ်သူကစောင့်ကြည့်တာပါလဲလို့မေးစရာရှိပါတယ်ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်ကအဲ့ဒီ CBIB ဒါရိုက်တာတယောက်ဒေါ်လာ2သန်းနီးပါးအလွယ်သုံးစားလုပ်မှုနဲ့တရားစွဲဆိုခံခဲ့ရပါတယ်သောဆန်းစုကြည်ဟာလည်းပြီးခဲ့တဲ့2016ခုနှစ်ဒီဇင်ဘာလကစင်ကာပူနိုင်ငံက CBIB ကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်ခင်ဗျ